စကိုင်းနိုင်တဲ့ကချောင်းမြို့အထွက်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဒီဇင်ဘာ30ရက်ကပထမဆုံးအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့ကြပါတယ်။စစ်ကောင်စီရှင်နှန်းကိုကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ရာကတိုက်ပွဲဖြစ်တာလို့ချောင်း PDF ကတာဝန်ရှိသူတူကပြောပါတယ်
။ဒီလိုကနေမျိုးစီးစီးပြမယ်တော့မျိုးနဲ့နေရာလိုရင်းနဲ့ဖက်ချလာပြီ။ဟုတ်ကဲ့ပြီအခုစီတုံးထွက်လာရင်ဟိုကျွန်တော်တိုက်ခိုက်ကြပါတော့
တိုက်ခိုက်မှုဟာချောင်းမျိုးနဲ့သုံးဖာလုံးသာကွာဝေးတဲ့မျိုးဝင်မျိုးထွက်နေရာမှာဖြစ်တဲ့အတွက်ပြစ်ခတ်တန်တွေနဲ့ပောက်ကွဲတန်တွေကိုမျိုးပေါ်ကနေကြားခဲ့ကြရပါတယ်စစ်ကောင်စီတပ်ဖက်ကတေဆုံးသူ၄-၅ဦးလောက်ရှိတယ်လို့ဒေသခံတွေကပြောပေမဲ့ VOA ကတော့အတိမပြုတ်နိုင်သေးပါဘူးပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်မှာအနီးအနားကနေရာတွေကိုစစ်ဆေးရာတွေလုပ်ပြီးဒေသခံတွေရဲ့ဖုန်းတွေကိုတင်းသီးရတွေရှိတယ်လို့ချောင်းဒေသခံတူကအခုလိုပြောပါတယ်
။ဒီလိုဆိုင်ဝင်နေမှာတော့ဝတ်တမာရင်းရပ်ဖို့ဆိုတာသူကမြင်နေပြီးလည်းခံကန်နေတာဆိုတော့အဲ့ဒီဒါပေအေးနေဝင်သွားပြီးတော့ဒီအပြင်ကတော့မရှိသလား။ဘုံတော်ကပြည်သလားဆိုတာမေးပြီးတော့သုံးခိုင်းနဲ့အမှအေးကြီးတဲ့လူတွေပြစ်စီပြည်ရလွယ်တာဟုတ်လား။တချို့လူဖုန်းတွေတောင်ပေးလိုက်ရတာ။အာတမျိုးလုံးပြည့်စုံသွားတာပေါ့ဗျာ။ဘုံလုံးဘယ်မှမသွားနိုင်ဘူးရော။ဒီမျိုးတော့လက်ရှိတော့တော်တော်တင်းကျတယ်ခုငနေကြတော့တိတ်ပြီးတော့အတိတာတော့ပါဘူးသွားတော့ပြန်ဒီလိုနဲ့ပြန်သွားကုန်ရ
ရဟယင်တွေနဲ့မျိုးပေါ်ကနေပြန်ဝဲပြီးစောင့်ကြည့်တာတွေရှိရလို့လဲဒေသခံတွေကပြောပါတယ်ချောင်းဦးမြို့မှာစစ်ကောင်စီရင်နဲ့တိုက်ခိုက်ခံရတာဒါပထမဆုံးအကြိမ်ဖြစ်ပြီးစစ်ကောင်စီကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့နေရာတွေကိုတော့နေမြေရှင်းလင်းတာတွေမကြခဏလုပ်တာတွေလည်းရှိပါတယ်အခုနောက်ပိုင်းဝေရင်ကနေရဟယင်တွေနဲ့ပြစ်ခတ်ပြီးစစ်စင်ရေးတွေပြစ်လုလာတဲ့အတွက်ဒေသခံအရက်သားတွေတေဆုံးတာတွေရှိနေသလိုကြီးရတွေကိုမီးရှို့ဖျက်ဆီးတာမျိုးလည်းလုပ်နေတဲ့အတွက်တောင်းနဲ့ချီတဲ့ဒေသခံတွေကစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ